အိန္ဒိယသမ္မတ APJ အဗ်ဒူကလာမ်ကမြန်မာနိုင်ငံရဲ့ဒီမိုကရေစီရေးပြုရင်ကြောင်းလဲမှုတွေအတွက်ကူညီဖို့ဆန္ဒရှိကြောင်းပြောဆိုလိုက်ပါတယ်။အိန္ဒိယနိုင်ငံသားရေးဝန်ကြီးရှာယမ်ဆာရမ်ကမစ္စတာကလာမ်နဲ့မြန်မာစစ်အစိုးရခေါင်းဆောင်တွေတွေ့ဆုံဆွေးနွေးစဉ်မြန်မာနိုင်ငံမှာဒီမိုကရေစီနည်းပြလွတ်တော်တရားပေါ်ပေါက်ရေးအတွက်လေ့ကျင့်ရေးတင်နန်းတွေပေးလိုပါကြောင်းကန့်လန့်ခဲ့တယ်လို့ဆိုပါတယ်။အထင်းထင်းခံမြန်မာဒီမိုကရေစီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့ပတ်သက်လို့တော့ဒီဆွေးနွေးပွဲမှာမပြောပြဘူးလို့မစ္စတာဆာရမ်ကဆိုပါတယ်။ဒီတော့ရဲ့ကြာခီးစဉ်တွင်အိန္ဒိယနဲ့မြန်မာနိုင်ငံကြားတဘာဝတန်ွေဂျိုးတူကောင်းဝင်ရန်တိုင်းတာရင်းနဲ့ဘာသာရေးပညာရပ်တွေနဲ့ပတ်သက်တဲ့သဘောတူစာချုပ်တွေကိုလက်မှတ်ရေးထိုးနိုင်ခဲ့ပါတယ်။အိန္ဒိယသမ္မတအဗ်ဒူကလာမ်ဟာရန်ကုန်တက္ကသိုလ်ကိုတွားရောက်ခဲ့ပြီးကျောင်းသားတွေနဲ့လည်းတွေ့ဆုံခဲ့ပါတယ်။1989ခုနှစ်နောက်ပိုင်းဒါဟာအိန္ဒိယခေါင်းဆောင်တဦးအနေနဲ့မြန်မာပြည်ကိုပထမဦးဆုံးချစ်ကြည်ရေးခီးခီးလာရောက်ခဲ့တာဖြစ်ပါတယ်။